ဝင်းဖေဒီတစ်ပတ်သမ္မတဥဘာမရဲ့သတင်းဘက်ကိုမင်းကမှစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တော်တော်လေးအလေးပေးပြောသွားတယ်နော်ရှေ့သတင်းဘက်ထဲမှာလည်းအမေရိကန်ကုန်သည်ကြီးများအသင်းမှသမ္မတမင်းကပြောဦးစီစဉ်နေတယ်ဗျအ
ေးဗျသမ္မတဥဘာမရဲ့စီးပွားရေးမူတွေနဲ့ပတ်သက်လို့အမေရိကန်ကုန်သည်ကြီးများအသင်းကအရင်ကအတော်လေးကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ဘူးတယ်လေဒီကုန်သည်ကြီးများအသင်းကအမေရိကန်ပြည်ထောင်စုတဝန်းကစီးပွားရေးလုပ်ငန်း၃သန်းကျော်ကိုကူစားပြုထားတဲ့အဖွဲ့ဗျ
ဒါကြောင့်လဲကမ္ဘာအကြီးဆုံးစီးပွားရေးအသင်းချုပ်ကြီးလို့တောင်မှခေါ်ကြတာလေနောက်အမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းစီးပွားရေးလုပ်ငန်းတွေမှာဦးစီးဦးဆောင်လုပ်နေတဲ့သူတွေက Republican တွေဘက်ကများတယ်ဗျဒါကြောင့်လဲဒီလူတွေနဲ့ထိတွေ့ပြောဆိုဆွေးနွေးနိုင်မှုသမ္မတဥပမာပြီးခဲ့တဲ့လတွေကလေးကစူးစမ်းနေခဲ့တာဗ
ျအခုကုန်သည်ကြီးများအသင်းမှာမင်ကွန်းပြောမယ့်အစီအစဉ်ကသမ္မတနဲ့အမေရိကန်စီးပွားရေးလုပ်ငန်းကြီးတွေကြားဆက်ဆံရေးအလှည့်အပြောင်းတစ်ခုဖြစ်လာမင်းဆိုပြီးတော့တောင်းအမေရိကန်ဆိုရရာရှိတွေကပြောနေတယ်လေဇနီးနေ့ကအပတ်စဉ်မင်ကွန်းမှာတော့သမ္မတအိုဘားမားကတိုင်းပြည်ကြီးပွားချမ်းသာဖို့အတွက်အစိုးရနဲ့စီးပွားရေးလုပ်ငန်းတွေကိုတာဝန်ကိုယူနိုင်မှုအပေါ်မှာမူတည်နေတယ်ဆိုပြီးတော့ပြောသွားတယ်ဗ
ျ If we make America the best place to do business, businesses should make their mark here in America. They should set up
shop. American ပြည်တော်စုကိုစီးပွားရေးလုပ်ကင်လို့အကောင်းဆုံးနေရာတစ်ခုဖြစ်အောင်ကျွန်တော်တို့လုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းတွေကိုဒီမှာပဲအခြေတည်ပြီးတော့လုပ်ရပါလိမ့်မယ်ဒီမှာပဲဈေးဆိုင်တွေကိုဖွင့်ရမယ်အလုပ်သမားတွေကိုကျွန်တော်တို့ကောင်းကောင်းမွန်မွန်လက်ကပေးပြီးတော့ဒီတိုင်းပြည်ရဲ့အနာဂတ်အတွက်ရင်းနှီးမြှုပ်နှံရပါလိမ့်မယ်ဒါစီးပွားရေးလုပ်ငန်းရှင်တွေဘက်ကလိုက်နာရမယ်တာဝန်တွေပါအ
ပိရတဲ့ဒဇမလာအတွင်းအမေရိကန်ပြည်တော်စုမှာဆင်းရဲတဲ့သူတွေရောချမ်းသာတဲ့သူတွေရောအခွန်တွေလျှော့ပေးဖို့အရင်သမ္မတဘွတ်လက်ထက်ကဥပဒေကိုဆက်ပြီးတော့အတည်ပြုနိုင်အောင်သမ္မတဥပမာသဘောတူခဲ့တယ်လေဒီလိုသဘောတူလိုက်တာကလေစီးပွားရေးလုပ်ငန်းတွေနဲ့ထိတွေ့ဆက်ဆံနိုင်မှုအရှိန်အမြင့်ဆုံးအနေအထားကိုရောက်လာခဲ့တာလို့လင့်လာတဲ့သူတွေကပြောကြတယ်ဗျ
။နောက်အင်ဂျီရောဝန်ထမ်းရေးအကြီးအကဲဖြစ်အရင်သမ္မတဟောင်းကလင်တန်လက်ထက်ကကုသရောင်းဝယ်ရေးဝန်ကြီးလုပ်ခဲ့တဲ့ဝီလျံဒေးလီကိုသမ္မတဥပမာခန့်လိုက်တယ်ဗျ။ဝီလျံဒေးလီကအမေရိကန် JP Morgan Chase ဒီစီးပွားရေးဘဏ်ကြီးမှာထိပ်တန်းယာတုကိုယူခဲ့တဲ့သူဒီတော့စီးပွားရေးလုပ်ငန်းရှင်တွေနဲ့ဆက်ဆံရေးပိုကောင်းမှုပို့ပြီးတော့လေးပေးလာတဲ့ခြေလှမ်းဆိုပြီးပြောကြတယ်ဗျ။
အရင်ကတော့သမ္မတဥဘာမားကငွေကြေးအဓိကယင်းဤမြုပ်နှံတဲ့ Wall Street ဘဏ်လုပ်ငန်းရှင်ကြီးတွေဟာသူတို့ငွေကြေးဈေးကွက်ဒေဝါလီခံရတော့မယ့်အချိန်မှာအစိုးရငွေတွေသန်းထောင်ချီအကုန်ခံဝင်းကယ်ခဲ့ရတယ်။ဒါပေမဲ့ဒီလိုငွေကြေးအဖွဲ့အစည်းကြီးတွေရဲ့လုပ်ငန်းအကြီးအကဲတွေလစာတွေမတန်တဆယူအပေါ်စုကြီးတွေယူတာဝန်မဲ့လုပ်ရတွေလုပ်ခဲ့တယ်ဆိုပြီးတော့သမ္မတဥဘာမားဝေဖန်ခဲ့ဘူးတယ်လေ
ပြီးခဲ့တဲ့နိုဝင်ဘာဒီမိုကရက်အမတ်ဒေါ်တော်များများရှုံးနိမ့်ခဲ့တဲ့လွှတ်တော်ဂျာကလာရွေးကောက်ပွဲမှာလည်းအမေရိကန်ကုန်သည်များအသင်းက Republican လွှတ်တော်အမတ်ဒေါ်တော်များများကိုငွေကြေးအရဒေါ်တော်လေးအကူအညီပေးခဲ့တာရှိတယ်ဗ
ျအခုသမ္မတဥဘာမားစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်လဲအောင်လမ်းကြောင်းပြောင်းလာတာကို Liberal Democrat တွေကပြန်ပြီးတော့ဝေဖန်တာတွေလည်းရှိနေတယ်ဗျသမ္မတဥဘာမားဟာပါတီရဲ့မူဝါဒတွေကိုစွန့်ပယ်တယ်ဆိုပြီးဝေဖန်ကြတာလေ
ဒါနဲ့သမ္မတဥဘာမားရဲ့ကျမ်းမာရေးစောင့်ရှောက်မှုပြုပြင်ပြောင်းလဲရေးဥပဒေကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးဖလော်ရီဒါပြည်နယ်ကဘုဆိုးကတရားသူကြီးတယောက်ကပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာခဲ့သေးတယ်နော်သမ္မတဥဘာမားဘက်ကဒီလိုပြောတာကမှားတယ်ဆိုပြီးပြန်တုံ့ပြန်ပြောတာလည်းကြားရတယ်ဗ
ျသမ္မတဥဘာမားရဲ့ဒီဥပဒေကအမေရိကန်ပြည်သူတွေကိုကျမ်းမာရေးစောင့်ရှောက်မှုအာမခံမဖြစ်မနေဝယ်ခိုင်းတယ်လို့ဖြစ်နေတယ်ဆိုပြီးတော့ Republican အုပ်ချုပ်ရေးမှုတွေရှိတဲ့ပြည်နယ်26ခုကတရားပြန်စွဲဖို့ပြင်ဆင်ခဲ့တယ်လေ
ဒါပေမဲ့ဒီဥပဒေဖွဲ့စည်းပုံနဲ့ညီတယ်မညီဘူးဆိုတဲ့ကိစ္စကပြည်သူတွေကြားမှာငြင်းပွားမှုတွေရှိနေတော့မဲဗျလူထုစင်တန်းတွေမှာတော့ဥပဒေကိုထောက်ခံတဲ့သူနဲ့ကန့်ကွက်တဲ့သူယာကန်တော့အတူတူလောက်ပဲလို့ပြောကြတယ
်သမ္မတဥဘာမားကတော့ရှေ့လာမဲ့2နှစ်မှာအရင်2နှစ်ကကိစ္စတွေကိုပြန်ပြီးညှင်းခုံတိုက်ခိုက်နေရတာမျိုးတွေမလုတ်ချင်တော့ဘူးဆိုပြီးတော့က Fox ရုပ်မြင်သံကြားနဲ့တိုက်ရိုက်တွေ့ဆုံမင်းမြန်ကမှပြောသွားတယ်ဗျဒီကြမ်းမာရေးဆောင်ရှောက်မှုပြုပြင်ပြောင်းလဲရေးဥပဒေကိုပြန်ပြင်ဖို့အောက်လွှတ်တော်ကအတီးပြုတ်ထားတာမှန်ပေမဲ့ဒီမိုကရက်အများစုလွှမ်းမိုးနေတဲ့အထက်လွှတ်တော်ကတော့အတီးပြုတ်ပေးမဲ့ပုံမရှိဘူးလေ
သမ္မတဥဘာမားကလည်းဒီကြမ်းမာရေးဆောင်ရှောက်မှုဥပဒေကိုပြန်ပြီးတော့ပြင်ဖို့အဆိုပြုလာရင်သူ့ဗီဒိုအာနာနဲ့ပယ်ချမယ်ဆိုပြီးတော့ပြောထားတာဗျသမ္မတဥဘာမားကသူ့ကိုမချိုက်တဲ့သူတွေဟာသူ့အကြောင်းကိုမသိတဲ့သူတွေဆိုပြီး Fox ရုံးမြင့်တန်းကြားဌာနနဲ့ပြောသွားတယ
်။ဒါနဲ့ပြည်တဲ့ဘာတည်းရပဲအမေရိကန်သမ္မတဥဘာမားနဲ့အရီဇိုနာပြည်နယ်လွှတ်တော်အမတ် John McCain တို့ အိမ်မြူတော်မှာတွေ့ခဲ့သေးတယ်နော
်ဟုတ်တယ်လေရီပါဘလီကန်ဘက်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်းပြန်ခဲ့တဲ့ဂျွန်မက်ဂိန်းနဲ့သမ္မတအိုဘားမားတို့2008ခုနှစ်သမ္မတရွေးကောက်ပွဲအပြီးဒါပထမဆုံးအကြိမ်အိမ်မြူတော်မှာမျက်နှာချင်းဆိုင်တွေ့ပြီးစကားပြောကြတာတည်းဗ
ျသမ္မတရွေးကောက်ပွဲပြီးကလေးကရီပါဘလီကန်အထက်လွှတ်တော်အမဂျွန်မက်ဂိန်းနဲ့သမ္မတအိုဘားမားတို့ဆက်ဆံရေးဟာနှွေးနှွေးထွေးထွေးမရှိခဲ့ဘူးဗျအထူးသဖြင့်ကြားမာရေးဆောင်ရှောက်မှုပြုပြင်ပြောင်းလဲရေးကိစ္စတွေညှင်းခုန်တဲ့အချိန်ကအပြန်အလှန်ဝေဖန်ပြောခဲ့တာတွေရှိခဲ့တယ်လေ
အခုတော့ထက်လွတ်တော်အမတ်ဂျွန်မက်ဂိန်းကသမ္မတအိုဘားမားရဲ့မူဝါဒတွေတော်တော်များများသူမကြိုက်တာတွေရှိပေမဲ့သမ္မတအိုဘားမားဟာသူသမ္မတအဖြစ်တာဝန်ထမ်းနေတဲ့ကာလအတွင်းတိုင်းပြည်ရဲ့အကျိုးအတွက်တိုးတက်အောင်ဆက်ပြီးဆောင်ရွက်သွားမယ်မျိုးချစ်ပုဂ္ဂိုလ်တယောက်ဆိုပြီးသုံးနှုန်းပြောသွားတာကိုဝါရှင်တန်ပို့သတင်းစာမှာရေးတယ်ဗျဒီလိုတင်းတင်းပြပ်ပြပ်ပြောဆိုလာတဲ့လေတံတွေကိုကြားရတဲ့တစ်ချိန်တည်းမှာပဲအစိုးရ၃စိတ်နဲ့ကျမကြီးဆောင်ချမှုပြုပြင်ပြောင်းလဲရေးကိစ္စအငင်းပွားတာတွေကလည်းဆက်ပြီးကြားနေရအောင်မှာတော့တည်ကြတယ်မျိုးရှေ့ဒီနေ့မှတ်တည်ကြရင်ဆက်ပြီးဆွေးနွေးကြသေးတာပေါ့ဗျာ